တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာဘေးလွတ်ရာခိုလုံနေကြရတဲ့စစ်ဘေးဒုက္ခတွေကျန်းမာရေးဆိုင်ရာအခက်အခဲများစွာကြုံနေကြပါတယ်။ယာယီစစ်ဘေးရှောင်စခန်းတွေမှာလည်းနာတာရှည်ယောဂအခန်းရှိသူတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးဆောင်ရှားမှုရဖို့ဟာလည်းတော်တော်လေးလိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပလာတဲ့တည်င်းကို
ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရ ဝန်ကူညီနေတဲ့လူငယ်တွေကိုအချိန်ကကျန်းမာရေးတန်တန်းပေးဖို့လည်းပြင်ဆင်နေကြတာပါ။ယာယီစစ်ဘေးရှောင်စခန်းတချို့စီကိုတော့ကိုဗစ်ကာကွယ်ပစ္စည်းတွေနဲ့ test kit တွေပို့ပေးထားတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခန့်စီသူကပြောပါတယ်။စစ်ပြေးလာသူအများစုဟာနှာစီးချောင်းဆိုးတာတွေရှိနေပြီးကလေးငယ်တွေကတော့ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေအဖြစ်များတယ်လို့ပြောပါတယ်။
ဒါဒီဥရောပပြောင်းနေပြီးကြတဲ့ရက်ကလည်းမိုးရွာတာမိုးရွာတော့နာစီချောင်းဆိုးတွေဖြစ်တယ်ကျွန်တော်တို့ပြီးကြတဲ့ရက်ကပဲအဲဒီစီဆန်ကြီးနဲ့ကောင်းဆူရွာကိုကျွန်တော်တို့တော့ဒီမှာကလေးတွေပေါ့နော်ကလေးတွေဝင်ရှောရောဂါတွေဖြစ်တယ်ဟာကိုဗစ်တစ်ခုရဲ့မုတ်ပယ်နေတော့အေးလေအေးလာရဲပြီးတော့ဒီမိုးရွာတော့ဒီနောက်ပြီးတော့ကျွန်တော်တို့ချိုးနေရဆိုအိမ်သားတွေမလုံလောက်တဲ့ကိစ္စတွေပြီးတော့ရီရီကမ်းနေရတဲ့ကိစ္စတွေနောက်ဆက်တွဲကအရန်များတယ်အဲတချို့ကန့်နေကဟိုဒီတမန်ကလေးပုံမှာပဲအေးရတယ်เนาะဒါပေမဲ့ကျွန်တော်တို့ဖြာရည်အချင်းကြီးကတော့ဆီစဉ်ထားပြီးနေတော်တော်များများကအဲ့ဒီနာဖီချောင်းစုတွေကပုံများတယ်နောက်ပြီးတော့ဒီတက်ကြီးရေကိုတွေကပုံများတယ်ဒါပုံများဆိုတော့ပြည်သူတမားတွေပုံများတယ်ပြည်သူတမားတွေလည်းနည်းနည်းပါတယ်ဒီကောကျွန်တော်တို့ရေချက်တဲ့လူနာတွေလည်းပါတယ်ပေါ့နော
်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနောင်ကျော်ကျေးရွာအောက်စုမှာရှိတဲ့ရာယီစစ်ဘေးဒုက္ခသည်စခန်း22ခုစိုက်ခေါင်ကဒုက္ခတဲ့စခန်း9ခုနဲ့မောက်မယ်မှာရှိတဲ့ဒုက္ခတဲ့စခန်း2ခုစတဲ့စခန်းတွေစီကျန်းမာရေးဆောင်ရှောက်မှုတွေပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်။ဒီယာယီစခန်းတွေမှာခိုးလုံနေကြသူစုစုပေါင်းက2000ကျော်ရှိနေတာပါ။စစ်ပွဲတွေကြောင့်ဘေးလွရာထွက်ပြေးလာသူတွေကိုကူညီလက်ခံထားတဲ့ခြေရွာသားအရေအတွက်ထက်ဒုက္ခတဲ့အရေအတွက်ကပိုးပြီးများနေတဲ့အတွက်သူတို့ကိုကိုဗစ်စီးနှင်းနဲ့အညီထားနိုင်ဖို့တော့အခက်အခဲရှိနေတာပါ။ပြည်ရင်းမှာကာယောဂါတက်တရားလှိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုလိုအလုံးရင်းနဲ့စစ်ဘေးကနေထွက်ပြေးနေရတဲ့သူတွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကသတိထားနေကြတာဖြစ်ပါတယ်။စစ်ဘေးရှောင်သူတွေအတွက်လိုအပ်တဲ့ဆေးဝါးအလုံးလောက်ရနိုင်ဖို့လည်းအခက်အခဲတွေရှိနေတယ်လို့ဖန်စီသူကပြောပါတယ
်။စစ်ဆောင်တဲ့ဒီအင်းနဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေကမလုံလောက်ဘူးနော်။မများတော့ဘူးပြောရင်တော့မများတော့ဘူး။အဲ့တော့ဆီဝါအခက်ခဲပေါ့အကန့်တစ်ခုနဲ့တစ်ခုကကျွန်တော်လိုအပ်တဲ့ဆီဝါတွေကမတူတချို့ကမှဆိုခလီတီများတယ်ပေါ့နော်ဆုကန့်နေမှာကျတော့တက်ကြီးရေအိုးရေများတယ်အကြောင်းကန့်တစ်ခုနဲ့တစ်ခုကလိုအပ်ချက်တွေကမတူတော့ကျွန်တော်ဆီဝါတွေကိုကျွန်တော်တို့ရှာဖွေရတဲ့အခါမှာလည်းအခက်ခဲတွေများရှိတယ်ပေါ့နော်ဒီကဆီဝါမလုံလောက်မှုတွေကပိုများတယ်ပေါ့နော်ဒီကတော့ကျွန်တော်တို့ဒီကန့်တွေကိုတွားဖို့ဆိုရင်ဥမာတချို့ဒီစီဆိုင်မြို့နယ်ဒီစံကြားနယ်ဇက်တိအဓိကတော့ကျွန်တော်ဒီဒီဆဲခါနာတိမောင်မကြည့်ပြီးဆောင်ရအောင်ရန်များတယ်ပေါ့နော်ရန်များတော့သူ့နေရာကိုတွားဖို့ဆိုရင်ဒီဟိုမှာ transportation ပေါ့နော်ဒီတည်ယူပို့ဆောင်ရေးဒီကျွန်တော်တို့ဒီကားစီဘိုးလေးတချို့ပိုင်းကတော့အခက်အခဲတွေအများကြီးဖြစ်တယ်။ဒါလောလောဆယ်တော့ကျွန်တော်တို့ကန့်ပိုင်းကိုကျွန်တော်တို့မတွားနိုင်ဘူးပေါ့နော်။ဒါအခက်အခဲကတော့အဲ့လိုဖြစ်တယ်။အမှန်တော့ကန့်ပိုင်းကိုတွားနိုင်မယ်ဆိုတော့ဒီကန့်ကြီးရဲ့လိုအပ်ချက်တွေကိုပြီးတော့ကျွန်တော်တို့ပြည်ပပြည်စင်ပြီးတော့တချို့မိတ်ဆက်ပွဲစီတွေတချို့ကူညီနိုင်တဲ့လူတွေရှိကျွန်တော်တို့ပြည်ပချက်လက်တွေကအမြောက်ဝေလို့ရပါတယ်။
အသက်ဘေးလွတ်အောင်ထပ်ပြီးခုံလုံနေကြသူတွေအနေနဲ့ကိုဗစ်ကာယောဂါဘေးထက်လုံခြုံရေးနေစားရေးအတွက်အဓိကအာရုံစိုက်နေကြတာပါ။ဒီရက်မှာကိုဗစ်ဖြစ်ပွားကူးစက်ဆန်းရသူတွေတစားထက်တစားတိုးလာနေတဲ့အတွက်ကပ်ယောဂါဘေးသတိထားနေရပေမယ့်အိုးရင်ဆန့်ခွာထပ်ပြေးနေရသူတွေအတွက်တခြားယောဂါဘေးနဲ့အခြေခံစားတောက်နေထိုင်ရေးအခက်အခဲတွေကအများအပြားရှိနေတယ်လို့ကုလီဆောင်ရွက်ပေးနေသူတွေကပြောပါတယ်။တောင်းနဲ့ချီတဲ့ဆစ်ဘေးရှောင်တွေအတွက်လက်ရှိမှာတော့အကူအညီကအလွန်မင်းလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်